ဆော်ဒီအာရေဗျမှာပြီးခဲ့တဲ့24နှစ်ရည်အတွင်းအမျိုးသား82ဦးကိုတည်တံ့ဆင်ခဲ့တာမှာယီမန်နိုင်ငံသား9ဦးနဲ့ဆီးရီးယားနိုင်ငံသား2ဦးတို့ပါဝင်ကြောင်းအကြမ်းဖက်ဝါဒကိုကျင့်သိက္ခာနဲ့မညီတဲ့ယုံကြည်မှုတွေကိုကင်ဆွဲမှုအပါအဝင်ဆွဲချက်တွေနဲ့စီရင်ခဲ့တာဖြစ်ကြောင်းနိုင်ငံပိုင်သတင်းဌာန SPA ကစနေနေ့မှာဖော်ပြပါတယ်Sorry မှာ2020ပြည်နှစ်က29ဦးနဲ့2021ခုနှစ်အတွင်း69ဦးတည်တံ့စီရင်ခဲ့ဘူးတဲ့မှတ်တမ်းတွေနဲ့နှိုင်းယှဉ်ရင်းအခုအရေးအတွက်ကများနေပါတယ်။အပြစ်မဲ့အမျိုးသားတွေအမျိုးသမီးတွေနဲ့ကလေးတွေကိုတပ်ဖြတ်မှုအပါအဝင်ပြစ်မှုအမျိုးမျိုးနဲ့ဒီလူတွေကိုပြစ်ဒဏ်စီရင်ခဲ့တာဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနရဲ့ညင်ညာချက်ကိုကိုကာပီ SPA ကဖော်ပြပါတယ်။ဒီထဲမှာ Sorry နိုင်ငံသား39ဦးပါဝင်ပြီးသူတို့ဟာဆိုရင်လုံခြုံရေးတာဝန်ရှိသူတွေကိုလှုပ်ကြံရေးနဲ့ရဲစခန်းတွေနဲ့ရင်တန်းတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ကြံစီခဲ့ကြတဲ့အမှုတစ်ခုတည်းမှာပဲအပြစ်ရှိကြောင်းတွေ့ရှိထားသူတွေဖြစ်ကြောင်းလည်းဖော်ပြပါတယ်။2018ခုနှစ်အတွင်းဆော်ဒီသတင်းသမားဂျမဲခါရှိုဂီကိုတပ်ဖြတ်ခဲ့ပြီးနောက်ပိုင်းဆော်ဒီရဲ့လူ့အခွင့်အရေးမှတ်တမ်းတွေကိုအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့အနောက်မဟာမိတ်တွေကအလေးထားဆန့်စစ်နေကြတာဖြစ်ပါတယ်။